ကချင်လွတ်လပ်ရေးအဖွဲ့ခရိုင်ဦးထိန်ချုပ်ရာလက်ချာရန်ဒေသမှာထိုးစစ်ဆင်လာတဲ့အစိုးရစစ်တပ်နဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့ခရိုင်ဦးအရာရှိတွေကပြောပါရယ်ဒီတိုက်ပွဲတွေမှာစစ်တပ်ဘက်ကနေလေရင်ကြီးတွေနဲ့လက်နက်ကြီးတွေကိုပါအသုံးပြုခဲ့တယ်လို့လည်းခရိုင်ဦးကပြောပါရယ်တိုက်ပွဲဖြစ်ပွားရာလက်ချာရန်ဒေသကဒီဒေသခံတွေဟာလည်းထုတ်ကတဲ့စကန်တွေရှိရာကိုတင်းရှောင်ထွက်ပြေးနေကြရတယ်လို့အခုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထိခိုက်မှုတချို့ရှိခဲ့တယ်လို့လည်းဆိုပါရယ်ဒီလိုကချင်ပြည်နယ်ဘက်ကအခြေအနေတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချီဆိုင်သတင်းတောက်နိုင်ကွင်းဝင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာစစ်တပ်ကနေ KNU ခေါ်ကချင်လွတ်လပ်ရေးအဖွဲ့ကိုတပ်ဆုပ်ပေးဖို့ရန်စတန်ပေးခဲ့ပေမဲ့ KNU အနေနဲ့နောက်ဆုတ်ပေးခြင်းမရှိခဲ့တဲ့အတွက်အခုဆိုရင်ကချင်ပြည်နယ် KNU ထိန်းချုပ်ရာလက်ချာရန်ဒေသဘက်မှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။အခုဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကနေစစ်လေရင်တွေပါအုံပြူတိုက်ခတ်ခဲ့တယ်လို့ GNU ပြောခွင့်ရဦးလတ်နန်ကပြောပါတယ်
။အခုတော့ဒုလေရင်ကြီးနေတာကလူပြည်လက်ထံကခဏလေးဒီမှာသူ
ဒီဟုတ်ကဲ့တယ်လီဖုန်းလိုင်းအတိုင်းမကြည့်မလဲဖြစ်နေတဲ့အတွက်သိကြပါခင်ဗျာ။KNU ပြောခွင့်ရဦးလတ်နန်ပြောရတာကတော့ကျိုးရစစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့ပြင့်နေတယ်။စစ်တပ်ဘက်ကနေ Jet Fighter 5စင်းအုံပြူပြီးတော့ MN24 လို့ထင်ရတဲ့စစ်ရဟရဲ့နှစီစုစုပေါင်း9စီးအုံပြူထားပါတယ်။ဒီ10နာရီဝန်းကျင်လောက်မှာလေရင်နဲ့ပြေကပ်မှုကိုရလိုက်တယ်။ဒါမှအခုတော့လက်နက်ကြီးတွေနဲ့ပြန်ပြီးပြင့်နေတယ်။အစိုးရတပ်ဘက်ကနေတိုက်ရင်တုံးရင်ပါတဲ့တပ်ဖွဲ့တွေကနေလက်ချမ်းရံကိုချိန်ကနေတဲ့အနေအထားမှာရှိနေတဲ့အတွက်ခြေလင်တိုက်ပွဲပြန်လည်စဖို့အလားအလာရှိနေတယ်။ဒီလိုင်းစာပတ်ဝန်းကျင်မှာဝန်းရံထားတဲ့တပ်တွေပေါင်းလိုက်ရင်တိုက်ရင်က40လောက်ရှိပြီးတော့စင်အာ3000နီးပါးလောက်ရှိမယ်လို့ဦးလတ်နိုင်ကပြောထားပါဗျ။ဒီတိုက်ခိုက်မှုမှာ KNU ဘက်ကကောမဟာမိတ်ကျောင်းသားတပ်မတော်ဘက်ကပါထိခိုက်မှုကတော့အတိမပြုတ်နိုင်သေးဘူးလို့လည်းဦးလတ်နိုင်ကပြောပါဗျ။ KNU အနေနဲ့ကတော့အစိုးရရဲ့တိုက်စစ်ကိုကြံ့ကြံ့ခံခုခံကာကွယ်သွားမယ်လို့လည်းဆိုပါဗျ။အခုလိုစစ်တပ်ကနေထိုးစစ်ဆင်နေတဲ့ကာလတွေမှာလက်ချာရံတိရခံတွေအနေနဲ့ဒုက္ခသည်စခန်းတွေမှာတင်းရှောင်နေကြရတယ်လို့ဦးလတ်နိုင်ကပဲဆက်ပြောပါဗျ
။အဲ့ဒါကလည်း
အလုံးအလိုက်ဒုက္ခရဲ့ဆက်ရောက်တာမလို့ပြန်လာပြောရတာကတော့ဒီလက်ချမ်းရံဒီတမှာရွာသားတွေတော့မရှိတော့ဘူးသူတို့အလုံးဟာဒုက္ခတဲ့စခန်းကိုရောက်နေပြီဒီမနေ့ကဖြစ်တဲ့တိုက်ပွဲမှာအဲ့ဒီနားမှာလွတ်လုံနေတဲ့ရဲသားတွေထိခိုက်မှုတော့ရှိခဲ့တယ်လို့လည်းပြောထားပါဗျဒီဇင်ဘာလ28ရက်နေ့နနက်ဘက်မှာအစိုးရတပ်ဘက်ကနေပြစ်ခတ်ခဲ့တဲ့လက်နက်ကြီးတန်ရောက်လိုင်းစာဌာနချုပ်အနာကဒေသခံရွာသားသူတိတ်ဆုံးခဲ့ပြီးတော့၃ဦးတန်ရာရရှိခဲ့ပါတယ်အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့် GIA လိုင်စာဌာနချုပ်အနားမှာရှိတဲ့စစ်ပြေးဒုက္ခသည်စခန်း၅ခုအတွက်လုံခြုံရေးအတွက်ကြိုတင်ပြင်ဆင်ထားဖို့နဲ့စခန်းပြေမထွက်ဖို့ရဲ၊ကရုတ်ချင်းတူးထားဖို့ရဲ၊ကချင်ဒုက္ခသည်များကယ်ဆယ်ရေးကော်မတီတွေကနေအသိပေးထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့မှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကနေလက်ချာရံတပ်စခန်းကိုအုပ်ချုပ်မှုကိစ္စတွေဆောင်ရွက်ဖို့အတွက်ဒီဇင်ဘာ25ရက်နေ့မှာနောက်ဆုံးထားပြီးတော့လမ်းကြောင်းတစ်ချောင်းမှာရှိတဲ့ KIO တပ်တွေကိုရုတ်သိမ်းပြဖို့ရစတန်ပေးပို့ခဲ့ပါတယ်။ဒီရစတန်ပေးပို့ချက်ကို KIO အနေနဲ့လက်မခံတယ်လို့အစိုးရဖွဲ့ကလည်းကန့်ကွက်စာပေးပို့ခဲ့တယ်လို့ဦးလတ်နန်ကအခုလိုပြောပါတယ်
။ KIO ကအမြင့်တက်ချေမှုတော့မယ်ဆိုတဲ့အဖြစ်ချင်းကလည်းလုပ်တယ်ဆိုတ
ော့မှတ်ကြည့်ရအောင်။မြန်မာစစ်တပ်အနေနဲ့ KIO ကိုအမြင့်ပြချေမှုသွားမယ်ဆိုတဲ့ဟာစစ်ကြေညာတာပဲလို့ကျွန်တော်တို့မှတ်ယူတယ်။ဒါပေမဲ့ကျွန်တော်တို့ကတော့မြန်မာနိုင်ငံအစိုးရတစ်ခုလုံးကိုဒီကိစ္စကိုကန့်ကွက်တာရှိတယ်။ဦးအောင်မင်းကလည်းကျွန်တော်တို့လိမ့်မှုထားတယ်လို့ဦးလတ်နန်ကပြောရပါတယ်။မြန်မာအစိုးရကနေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ KIU တို့ကြားတွေ့ဆုံဆွေးနွေးမှုအကြိမ်ကြိမ်ပြုလုပ်ခဲ့ပေမဲ့လည်းသဘောတူညီချက်တစုံတရာမရရှိသေးသလိုတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်။ KIU အနေနဲ့ကတော့အပြစ်ခတ်ရက်စရေးထက်နိုင်ငံရေးတွေ့ဆုံဆွေးနွေးမှုဖော်ဆောင်ဖို့လိုတယ်လို့ဦးလတ်နန်ကပြောပါတယ
်။
တဲ့ကံဖွဲ့စည်းတွေကိုအပြစ်ခတ်ရက်စရေးလုပ်ဖို့အလင်းဝင်ဖို့လက်နက်သိမ်းဖို့ပဲပြောခဲ့တာပါ။အဲသူတို့ရဲ့စိတ်ထဲဆန္ဒထဲမှာတော့အခုတည်းကတိုင်းသားတွေလူလာနေတဲ့နိုင်ငံရေးဆွေးနွေးမှုကိုဖော်ဆောင်ခြင်းနဲ့ဆန္ဒလုံးဝကိုမရှိဘူး။အဲ့ဒါလိုမရှိသေးရကတော့အပြစ်ခတ်ရက်စရေးလုပ်ငန်းစဉ်တွေဟာအမခံချက်မရှိတဲ့ကိစ္စတွေပါ။တစ်ချိန်ချိန်မှာဒီကိစ္စတွေဟာပြန်လည်ပြီးတော့ပေါက်ကွဲလာမယ့်သဘောရှိတယ်လို့ဦးလတ်နန်ကပြောခဲ့တာပါ။KIO နဲ့မြန်မာအစိုးရတို့ဟာ1996ခုနှစ်မှာအပြစ်ခရက်စက်ရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးဓမ္မရဦးသိန်းစိန်လက်ထက်2013ခုနှစ်ဇွန်လမှာနိုင်ငံရေးသိမ်းမှတ်မှုဖြစ်ပွားခဲ့ပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KNU ထိန်းချုပ်ရာဒေသနဲ့တရုတ်နေဆက်တွေမှာစစ်ပြေးသိမ်းရှောင်တဲ့ဒုက္ခသည်9000ကျော်ရှိနေတယ်လို့ကချင်ကယ်ဆယ်ရေးကော်မတီတွေကနေထုတ်ပြန်ထားပါတယ်။အခုဖြစ်ပွားတဲ့တိုက်ပွဲကြောင့် KNU တပ်မှားသုံးအခြေစိုက်ရာမိုင်းကြာရန်ဒေသကဒုက္ခသည်4000ခန့်ဟန်အစာရေစာပြတ်လတ်မှုနဲ့တွေ့ကြုံနေရတယ်လို့ကချင်မျိုးသမီးစီယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ